လက်နက်နိုင်ငံမှာကျင်းပနေတဲ့ယူကောက်ပေါ်မှာတနင်္လာနေ့ကထွက်လာတဲ့တရားဝင်မဟုတ်တဲ့ရလဒ်တွေအရအီရန်ကကြောရောနောက်ခံပေးထားတဲ့ဟက်ဇ်ဘူလာအဖွဲ့ဟာလွတ်တော်မှနေရာဒီအရင်ကတည်းကပိုအနိုင်ရနေပြီးလက်ရှိဝန်ကြီးချုပ်ဆာယတ်ဟာရီရီရဲ့ပါတီကတော့လက်ရှိတဲ့အမှတ်နေရာအနိုင်ရမှုညှော့နေတယ်လို့ဆိုပါတယ်လေဘနိုမှာကိုနေတွင်ပထမဆုံးအကြိမ်ကျင်းပတဲ့ဒီယူကောက်ပွဲရဲ့တရားဝင်ရလဒ်တွေကတော့တနင်္လာနေ့နောက်ပိုင်းမှာသိရမယ်လို့ဆိုပါတယ်လေဘနွန်ပြည်ထောင်စုဝန်ကြီးဌာနရဲ့အဆိုအရ2009ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပစ်သူအရေအတွက်54ရာခိုင်နှုန်းရှိခဲ့ရာကအခုရွေးကောက်ပွဲမှာတော့49.2ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ဆိုပါတယ်။2019ခုနှစ်ကပြုလုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေဟာ၄နှစ်တက်တန်းအတွက်သာရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်းအင်းဒီဂျင်စီးရီးယားနိုင်ငံမှာပြည်ထောင်စုဖြစ်နေတာကြောင့်လုံခြုံရေးအခြေအနေအရရွေးကောက်ပွဲထပ်မကျင်းပါပဲလွတ်တော်ကို2ကြိမ်တက်တန်းတိုးခဲ့ရပါတယ်။